မြောက်ကိုရီးယားနိုင်ငံကမနေ့စနေနေ့ကတာလပြစ်ပဲ့ဒင်းတက်ဒုံးကြီးစမ်းသပ်ပြစ်လုခဲ့မှုအပေါ်တောင်ကိုရီးယားနိုင်ငံကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်ဒီစမ်းသပ်မှုဟာကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုရှင်းရှင်းလင်းလင်းချိုးဖောက်လိုက်တာဖြစ်တယ်လို့ရန်စားတဲ့တရားမဝင်လောက်ရတခုလည်းဖြစ်တယ်လို့တောင်ကိုရီးယားပူရဲစီဦးစီချုပ်များအဖွဲ့ရဲ့ကဒီကနေ့တနင်္ဂနွေနေ့မှာထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မနေ့စနေနေ့ကမြောက်ကိုရီးယားရဲ့တာလပြစ်ပဲ့ဒင်းတက်ဒုံးကြီးစမ်းသပ်ပြစ်လုပ်ဖို့ကြိုးစားခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့တယ်လို့အမေရိကန်စစ်တပ်ကအစိုးရမှပြောဆိုထားပါတယ်။မြောက်ကိုရီးယားအနောက်မြောက်ပိုင်းဒေသမှာမနေ့စနေနေ့လည်းကဒုံးကြီးပြစ်လုပ်ဖို့ကြိုးစားနေတာကိုစောင့်ကြည့်စနစ်တွေကနေသိရှိရတဲ့အကြောင်းအမေရိကန်မဟာဗျူဟာဌာနကပြောသလို NORAD မြောက်အမေရိကလေချောင်းကာကွယ်ရေးဌာနချုပ်ကလည်းဒီဒုံးကြီးဟာမြောက်အမေရိကတိုက်အတွက်တစုံတရာချင်းချောင်နိုင်တဲ့အနေအထားမရှိကြောင်းစစ်ဆေးတွေ့ရှိရတယ်လို့ပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့ရန်စမှုတွေနဲ့ပတ်သက်ရင်အမေရိကန်ပြည်ထောင်စုကအမြဲတည်းနဲ့စောင့်ကြည့်နေကြောင်းအမေရိကန်အစိုးရအရာရှိတွေကပြောပါတယ်။ဒါ့အပြင်အရှေ့မြောက်အာရှဒေသလုံခြုံမှုရှိစေဖို့အတွက်မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယား၊ဂျပန်တို့နဲ့အတူအမေရိကန်ကလက်တွဲဆောင်ရွက်နေတဲ့အကြောင်းလည်းပြောပါတယ်။အခုပြစ်လုပ်ဖို့ကြိုးစားတဲ့မြောက်ကိုရီးယားရဲ့ဒုံးကျည်ဟာမိုးဆက်တန်တာလပြစ်ဒုံးကျည်ဖြစ်ပြီးကူဆောင်းမြို့အနီးကနေပြစ်လွတ်တာဖြစ်ကြောင်းအမေရိကန်စစ်ဖက်အရာရှိတွေကပြောပါတယ်။မြောက်ကိုရီးယားရဲ့လက်ရှိနဲ့လက်တလောဒုံးကျည်စမ်းသပ်ပြစ်လုပ်မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချတဲ့အကြောင်းအမေရိကန်စစ်ဌာနချုပ်ပြောခွင့်ရပင်တဂွန်ပြောခွင့်ရအမေရိကန်ရေးတပ်တမ်းမှုကြီး Grey Rose ကလည်းပြောဆိုထားပါတယ်ရှင်။